မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံဆွေးနွေးပွဲကိုဖြုတ်ချပြီးတော့2021 February 7ရက်အာဏာသိမ်းခြင်းကစပြီးတရားဥပဒေစိုးမိုးမှုမရှိခဲ့တဲ့နောက်အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်နဲ့ကြည့်ပြီးအရေးပါတဲ့တရားဥပဒေစိုးမိုးရေးကိုအလေးထားကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာတဲ့ပြည်နယ်မှာတတိပေးလိုက်ပါတယ်။ကမ္ဘာတစ်လုံးမှာချင်းရင်ရုရှားကယူကရိန်းကိုဝင်ကျူးကျော်တာအာဖရိကဆိုင်ဟီဒေသမှာအာဏာသိမ်းတာမြောက်ကိုရီးယားကတရားမဝင်နျူကလ িয়ার လက်နက်ထုတ်ဖို့လှုပ်တာနဲ့အာဖဂန်နစ္စတန်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေရပိုင်ခွင့်မကြုံဆူပြင်းပြင်းထန်ထန်တိုက်ခိုက်ခံရတာတွေ့ရပြီးတော့တရားဥပဒေစိုးမိုးမှုတွေအန္တရာယ်ရှိနေတယ်လို့ကုလလုံခြုံရေးအစီအကောင်စီအစည်းအဝေးမှာအတွင်းမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။